ရခိုင်ပြည်နယ်ကပဋိပက္ခတွေကြောင့်အင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြင်မှုဆိုင်ရာခုံရုံး ICC ရဲ့ ICC ကိုတင်ပြချက်ကိုမြန်မာအစိုးရက၈လနောက်ပိုင်းနောက်ဆုံးထားအကြောင်းပြမှုပြောကြားလိုက်ပေမဲ့မြန်မာအစိုးရကတော့လက်ခံမှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။လူအခွင့်ရေးလှုပ်ရှားသူတွေကတော့ ICC ရဲ့စုံစမ်းမှုတွေကိုရှောင်ရှားဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ဆွဆွဲချက်တွေကိုခိုင်မာတဲ့အထောက်အထားတွေနဲ့ဖြေရှင်းဖို့လိုတယ်လို့ထောက်ပြနေကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြပေးမှာပါ။
ဟုတ်ကဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရှိရေး ICC ရှေ့နေချုပ်ဖာတူဘန်ဆူရာက AP လာတဲ့ကတင်ပြထားတာကိုမြန်မာအစိုးရဘက်ကဇူလိုင်လ29ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့မနေ့ကပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါပေမဲ့ ICC ရှေ့နေချုပ်ရဲ့ကြိုးပမ်းချက်အပေါ်အလွန်မင်းစိုးရိမ်မကင်းဖြစ်ရကြောင်းနဲ့မြန်မာနိုင်ငံလိုအဖို့ဝင်မဟုတ်တဲ့နိုင်ငံအပေါ်စီရင်ခွင့်မရှိကြောင်းမြန်မာအစိုးရကအစောပိုင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုနောက်ဆုံးရသတ်မှတ်လိုက်တဲ့အပေါ်မှာလည်းမြန်မာအစိုးရအနေနဲ့ရည်တည်ချက်အပြောင်းအလဲမရှိသလို ICC ရဲ့ကြိုးပမ်းချက်တွေကိုလည်းလက်ခံမှာမဟုတ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA ကိုအခုလိုပြောပါတယ်။
ICC ကိုကျွန်တော်က response ကိုလုပ်ကြမလို့ဘယ်လိုသဘောထားလဲပြောပြမလို့အပေါင်းက ICC နဲ့မြန်မာနဲ့လုံးဝဘာမှမဆိုင်နောက်တစ်ခုကျွန်တော်တို့ပြောချင်တာကအဲ့လိုမျိုးနိုင်ငံကပြည်ရင်းနေနိုင်ငံကသဘောတူညစ်တယ်နိုင်ငံကစာချုပ်စာတမ်းတွေချုပ်ထုံးလုံးကြီးမရှိဘူးတဲ့လုံရုပ်လုံးစင်မရှိဘူးတဲ့တမိုင်းကြောင်းတစ်လျှောက်ဘယ်နိုင်ငံမှမလုပ်ဘူးတဲ့ခါမျိုးနဲ့မြန်မာနိုင်ငံလာလောက်တာကတရားသလားကျွန်တော်ကမေးချင်တယ်မြန်မာနိုင်ငံကသူများရဲ့လက်အောက်ခံနိုင်ငံမဟုတ်ဘူးချုပ်ကြအနာပိုင်းနဲ့လွတ်လပ်တဲ့နိုင်ငံဆိုတော့ကျွန်တော်ကပြောချင်တယ်ICC ပါဝင် ICC ကကိုအဲဆောင်ချက်တွေဝင်လုပ်နေတဲ့နိုင်ငံမျိုးလို့ကျွန်တော်တို့ပြောချင်တယ်မြန်မာနိုင်ငံကလွတ်လပ်တဲ့ထုတ်ကြအနာပိုင်းနိုင်ငံဖြစ်တယ်နိုင်ငံတကာသဘောတူညီချက်တွေကျွန်တော်တို့ကလိုက်နာတယ်နိုင်ငံတကာကလည်းလိုက်နာဖို့လိုတယ် ICC ပါဝင်ကျိုးပမ်းနေတဲ့နိုင်ငံတွေနေနဲ့မြန်မာနိုင်ငံကိုဒီလိုပုံစံမျိုးလိုလိုလုပ်လို့ရမယ်ဆိုတဲ့ပုံစံမျိုးထင်တော့မှားပါမယ်လို့ကျွန်တော်ပြောချင်တယ
်Equality မြန်မာခေါ်လူခွင့်ရေးအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းကလက်ရှိတောင်းဆိုလာတဲ့အခြေအနေပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။အခုလောက်ဆောက်အများကြီးနေဆလို့ရှင်တော့ ICC မှာတင်နိုင်တဲ့နီလန်သုံးလန်နဲ့နှစ်နီးနဲ့မြန်မာပြည်ကိုတင်မှုအတွက်ကြိုးပမ်းနေတဲ့သဘောမျိုးဖြစ်တယ်။အဲ့တော့အခုကျွန်တော်တို့ Bangladesh ကနေအမှုအရာရှိကိုဒီကိစ္စတွေဖြစ်နေတာကြောင့်မလို့စုံစမ်းပေးပါလို့ပြောလို့ရှိရင်အမှုအရာရှိကဒါကိုဒီမြန်မာနိုင်ငံကိုလှမ်းပြီးတော့အချက်လက်တွေတောင်းတာရှိပါလိမ့်မယ်။အဲ့တော့တကယ်လို့တောင်းခံမှုကိုဟိုပူပေါင်းဆောင်ရွက်မှုရှိလို့ရှိရင်ပြဿနာပါလဲဆိုတော့ဒါကဟိုပူပေါင်းဆောင်ရွက်မှုမရှိဘူးဒီလိုမျိုးအခက်အခြေလက်အထောက်အထားတွေခိုင်းမာတယ်ဆိုတဲ့ပုံစံမျိုးပို့ဖြစ်သွားနိုင်တဲ့သဘောမျိုးရှိတယ်။အဲ့တော့ဖြစ်ဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ကမဖြစ်ဘူးဆိုရင်ညညမကပဲနဲ့စက်တိထောက်ထားနဲ့ပြန်လည်ရှင်းပြဖို့လိုအပ်တယ်
။မြန်မာနိုင်ငံပေါ်ဆောင်ရွက်နိုင်တဲ့အခြားနည်းလမ်းတစ်ခုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC က ICC ခေါ်နိုင်ငံတကာပြစ်မှုခုံရုံးကိုလွှဲပြောင်းပေးတဲ့နည်းဖြစ်တယ်လို့ပြောပါတယ်။လက်ရှိတောင်းဆိုထားတာကိုဖြေရှင်းနိုင်ရေးအတွက်လည်းဦးအောင်မျိုးမင်းကအခုလိုအကြံပြုပြောဆိုပါတယ်။
ဖြည့်ရှင်းမှုတွေပူပေါင်းမှုနဲ့ဖြည့်ရှင်းနေတဲ့ခိုင်လုံမှုမရှိလို့ရှင်တော့ဒါကနိုင်ငံပေါ်မှာရှေ့ဆက်ပြီး ICC လမ်းကြောင်းကိုဆက်သွားဖို့အတွက်အချိန်တွေပိုများသွားနိုင်ပါတယ်။အဲတော့မရှိဘူးမလုပ်ဘူးဆိုပြီးငင်းနေလို့တော့မရတော့ဘူး။အဲကြောင့်လည်းဆိုတော့တက်တည်နဲ့လိုအပ်မဲ့ခေတ်စာမျိုးဖြစ်တယ်။နောက်တစ်ခါမှစုံစမ်းစစ်ဆေးမှုတွေခွင့်ပြုပြီးတော့လှုပ်ဆောင်မဲ့အနေအထားမျိုးဖြစ်တဲ့အတွက်ပူပေါင်းဆောင်ရွက်ပါတယ်ဆိုရင်လေဆံမျိုးမကဘဲနဲ့အမှန်တကယ်ပေါ်ဆောင်နိုင်တော့လက်တွေ့ပူပေါင်းမှုတွေခွင့်ပြုမှုတွေနောက်စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလှုပ်ဆောင်မှုကအကောင့်ဆုံးနည်းဖြစ်တယ်လို့ယူဆပါတယ
်။2019ခုနှစ်ကဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးခင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူခွန်သိန်းလောက်ထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ဒီလိုထွက်ပြေးရတာဟာလူခွန်ရေးချိုးဖောက်တာတွေနဲ့အကြမ်းဖက်မှုတွေကြောင့်ဖြစ်ကြောင်းဆွဆွဲထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစုံစမ်းစစ်ဆေးအရေးယူဖို့တောင်းဆိုထားတာဖြစ်ပါတယ်။မနေ့တုန်းကပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂျင်နာကလည်းမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းတိုက်တွန်းပြောဆိုခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်အပါအဝင်အခြားမတည်ငြိမ်တဲ့အခြေအနေတွေကြုံတွေ့နေရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ကယုံကြည်စိတ်ချရတဲ့အချက်အလက်ရှာဖွေရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂကပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုခဲ့ပါတယ်